စင်ကာပူနိုင်ငံမှာတွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲဟာတကြိမ်တည်းပဲဖြစ်ပြီးနျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စကိုဆွေးနွေးမှာဖြစ်တယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲမှာကင်ဂျွန်အန်အနေနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးဘလောက်အလေးနဲ့ထားတယ်လဲဆိုတာကိုသူ့ကိုတွေ့ပြီးတာနဲ့ချက်ချင်းသိရလိမ့်မယ်လို့မျှော်လင့်ကြောင်းလဲသမ္မတထရမ့်ကသတင်းတောက်တွေကိုပြောပါတယ်။ကနေဒါနိုင်ငံကွီဘက်မှာကျင်းပနေတဲ့ G7 ထိပ်သီးအစည်းအဝေးကမထွက်ခွာခင်သူကအဲ့ဒီလိုပြောကြားခဲ့တာပါ။ကင်နဲ့တွေ့ဆုံမဲ့ကိစ္စဟာငြိမ်းချမ်းရေးတာဝန်ထမ်းဆောင်ခြင်းဖြစ်ပြီးမြောက်ကိုရီးယားနိုင်ငံအနာဂတ်အတွက်အကောင်းမြင်တယ်လို့လည်းဆိုပါရယ်။မြောက်ကိုရီးယားနိုင်ငံဟာတိတ်တူတောင်းတဲ့အချိန်ကာလအတွင်းအမခန်းဒေတာတစ်ခုဖြစ်လာနိုင်မယ်လို့လည်းသမ္မတထရမ့်ကမျှော်လင့်ထားပါရယ်။ထရမ့်အစိုးရကတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ဖျက်သိမ်းရေးကိုအပြည့်အစုံဆောင်ရွက်နိုင်ဖို့မျှော်လင့်နေပြီးအပြန်အလှန်အားဖြင့်မြောက်ကိုရီးယားကတော့နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေကနေသက်သာရရဖို့မျှော်လင့်နေတယ်လို့ယူဆရပါရယ်ရှင်။